Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတောရရှင်များရွှေလန်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOE American တန်မြန်မာဘက်က2018ခုနှစ်ဧပြီလ5ရက်ကြာတာပတိနေ့နံနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့ကနေထုတ်လွှင့်ပေးနေတယ်လို့ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Bambies News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆံမိုးရေပါခင်ဗျာအခုနှစ်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံသားနဲ့အတူညင်ညာပေးမှာပါဒေါ်လာဘီလီယံ50ပို့တန်ဖိုးရှိတဲ့ American Twin ကုန်တွေပေါ်မှာတရုတ်ကအခွန်တိုးပြီးကောက်မယ်လို့ညင်ညာလိုက်ပါတယ်လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံကို April 7ရက်ဆက်ညံမှာသွားမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးရေ
ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေအဲ့လိုသတင်းတွေညင်ညာပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့မြန်မာနိုင်ငံမှာမြေမြုပ်မိုင်းအသုံးပြုမှုအန်ဒီယန်နဲ့ပတ်သက်ပြီးတော့
With regard to Myanmar, violations of international humanitarian law have been denounced loudly.
တော့ကုလသမဂ္ဂရဲ့နိုင်ငံတကာမြေမြုပ်မိုင်းအသုံးပြုမှုဟန်တာရေးအဖွဲ့ရဲ့အကြီးအကဲကပြောဆိုသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်နိုင်ပါတယ်။အဲ့ဒါပြင်ရခိုင်ပြည်နယ်ကပြည်ပခါကမြန်မာနိုင်ငံရဲ့စီးပွားရေးပေါ်ရက်ခတ်မှုအခြေအနေနဲ့အလားအလာမလေးရှားကိုခိုးဝင်မှုစ조사တဲ့မြန်မာနိုင်ငံသားတွေထိုင်းမလေးရှားနေဆက်မှာအဖမ်းခံရတာနောက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကဘယ်သူဘွားတွေဟာနိုင်ငံသားဖြစ်ကြောင်းသက်တည်ပြဖို့အခက်အခဲကြုံနေရတယ်ဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဥကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ဒေါ်လာဘီလီယံကတန်ဖိုးရှိတဲ့ American Twin ကုန်တွေပေါ်မှာအခွန်တိုးကောက်သွားမယ်လို့တရုတ်ကဗိုလ်တပူးနေမှာကြေညာလိုက်ပါတယ်။ဒါဟာတရုတ် Twin ကုန်တွေပေါ်မှာအခွန်တိုးကောက်ဖို့အတွက် American ဘက်ကလှုပ်ဆောင်တဲ့အတိုင်းတရုတ်ဘက်ကလက်တုံပြန်ခဲ့တာဖြစ်ပြီးပဲပစက်လင်းရင်နဲ့ကားဆရာတွေအပါအဝင် American Twin ကုန်106မြို့ပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်မှာပါ။ American ကအခွန်တိုးကောက်ဖို့လုပ်မဲ့တရုတ်ကုန်ပစ္စည်းရှင်ကိုထောက်ပြန်ခဲ့ပြီး17နှစ်တောင်မပြည့်သေးခင်မှာပဲတရုတ်ကုန်သွေးဌာနကလည်းအခုလိုကြေညာတာပါ။ဒါပေမဲ့တရုတ်အနေနဲ့ဒီလိုစတင်အခွန်တိုးကောက်ဖို့အတွက်ကိစ္စဟာအမေရိကန်ဘက်ကဘယ်အချိန်အခွန်တိုးကောက်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်လို့ပြောပါတယ်။ပြီးခဲ့တဲ့လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ50ပမာဏအပေါ်မှာအခွန်တိုးကောက်ဖို့ဆန္ဒရှိကြောင်းကြေညာခဲ့ပြီးအင်္ဂါနေ့မှာတော့အမေရိကန်လေးချောင်းနဲ့အာဂါဒဆိုင်ယာဆေးဘက်ဆိုင်ယာနီးပညာဆိုင်ယာထုတ်ကုန်တွေအပါအဝင်တရုတ်သွင်းကုန် 1300 ရဲ့ဆင်းကိုအမေရိကန်ကုန်သွယ်ရေးအရာရှိတွေကထုတ်ပြန်ခဲ့ပြီးမေလကုန်လောက်မှာလူထုကိုချပြမှာဖြစ်ကြောင်းပြောပါတယ်။တရုတ်အစိုးရဟာနိုင်ငံခြားကနေလာရောက်လုပ်ကိုင်တဲ့ကုမ္ပဏီတွေအနေနဲ့နီးပညာအချက်အလက်တွေကိုပေးဖို့ဖိအားပေးခဲ့တယ်လို့အမေရိကန်ဆွတ်ဆွဲပါတယ်။ဒါပေမဲ့တရုတ်ဒုကုန်သွယ်ရေးဝန်ကြီးဝမ်ရှူဝမ်ကတော့ဒီဆွတ်ဆွဲမှုကအခြေမြစ်မရှိတယ်လို့ကုန်သွယ်အငင်းပွားမှုတွေအတွက်တရုတ်ဘက်ကဆွေးနွေးဖြေရှာသွားခြင်းပေမဲ့အမေရိကန်ဘက်ကတင်းတင်းမာမာကင်တွယ်မယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မယ်လို့ပြောပါတယ်။သမ္မတထရမ့်ကတော့တရုတ်နဲ့ကုန်သွယ်စစ်ပွဲဆင်နွှဲနေတာမဟုတ်ကြောင်းနဲ့ဒီစစ်ပွဲကအရင်နှစ်တွေကတည်းကရှုံးခဲ့တာဖြစ်ပြီးတရုတ်နဲ့ကုန်သွယ်မှာဒေါ်လာဘီလီယံ900လောက်ရှုံးပေါ်ခဲ့တာဖြစ်ပြီးဒါကိုဆက်ပြီးမဖြစ်စေဖို့လုပ်မှာဖြစ်ကြောင်း Twitter ကပြောပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီး Wilbur Ross ကလည်းကုန်သွယ်စစ်ပွဲဖြစ်ဖို့အတွက်အခြေအနေဖြစ်လာတာမဟုတ်ဘဲလက်ရှိကုန်သွယ်အခြေအနေကညှိနှိုင်းသဘောတူမှုရတဲ့အထိဖြစ်သွားနိုင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုကြောင့်အမေရိကန်ဥရောပနဲ့အာရှစတော့ဈေးကွက်တွေကတော့ဆက်ပြီးမတည်မငြိမ်ဖြစ်နေစေပ
ါ1968တုန်းကကိုလံဘီယာတက္ကသိုလ်ကျောင်းသားတွေဟာအသာရောင်ခွဲရမှုနဲ့ဗီယက်နမ်စစ်ပွဲကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီနှစ်မှာပဲမြောက်ကိုရိုင်းနာကျောင်းသားတွေကလည်းကျောင်းသားတောက်ဆိုင်မှာလူပြူလူမဲခွဲခြားမှုကိုထိုင်သိမ်းမှောက်တာအမေရိကန်ပြည်ထောင်စုတောင်ပိုင်းမြို့ပေါင်း30ထိပြန့်နှံ့သွားပြီးအထက်တန်းကျောင်းသူကျောင်းသားလေးတွေပါပါဝင်ခဲ့ကြပါတယ်အမစီမနောက်မှာပဲကျောင်းသားအဖွဲ့အစည်းရဲ့တင်ပြချက်တွေကိုလေ့လူဆွေးနွေးအကြောင်းအကြည့်ကဲနှုတ်ထွက်ဖို့ထိုစဉ်က Blood Harvard လို့ခေါ်တဲ့ Harvard တက္ကသိုလ်ကျောင်းသူကျောင်းသားတွေသတိမှောက်ခဲ့ကြပါတယ်။အခုခါနှစ်ပေါင်း50ကြာလာပြီးတဲ့နောက်အဲ့ဒီဖြစ်ရတဲ့အတူနိုင်ငံသားအခွင့်အရေးခေါင်းဆောင် Martin Luther King လောက်ကြံခံရတဲ့250ပြည့်အထိတ်မှကျင်းပရင်တက်ကြွလှုပ်ရှားတဲ့ကျောင်းသူကျောင်းသားတွေဟာအမေရိကန်နိုင်ငံရေးအပြောင်းအလဲမှာအဓိကအင်အားစုတရားအဖြစ်ပါဝင်လာကြပြန်ပါတယ်။အထက်တန်းကျောင်းကျောင်းမှာလူအများအပြားပြစ်သက်ခံရတာကစတင်ခဲ့တဲ့သနတ်ကိုင်အကြမ်းဖက်မှုဆန့်ကျင်ရေးမှာဆယ်ကျော်သက်အများအပြားပါဝင်တဲ့ကျောင်းသူကျောင်းသားတွေဟာစိတ်နှံချပြီးဝါရှင်တန်မြို့တော်မှာဆူဝေးခဲ့ကြပါတယ်။မကြာခင်ကပြစ်ခတ်သေဆုံးမှုဖြစ်ပွားခဲ့တဲ့ Marjorie Stoneman Douglas အထက်တန်းကျောင်းသူဟောင်းကောလိပ်ကျောင်းသူ Jenny Tila, Johnny Mas, Napi Mupiwara, and the Chapter Narigo, Nangae, Sanga, Yedium, see at work. Through music high, you can't Tongua, Chosa Sidungalu, so shy young Gayamet in Yala Vilo, Pyojagabare.
Syria, my American Piranzuia, Bowen Patanim, Majaki Mabe, Pison Domelu, Tamara, and you got Pyojagabime, Beijing, American Tetri, Piamis Ratiabu, Tata Kaga, Minibime, Piane Pijabu, Tamara, and you got Nyenso Gabare. I sit to Jarigo, Longa, Niba, Nini, Nangabimo. IS Chemoye American City Lunga Amyan Piso Noma Pichang Tamara Imbuga Budupunima Jinya Jet Topian Kembare. American Piran Sunet Duye Mahamedwe Nine Syria Machine Yetra Tek Mamiarore. IS Dujarigo Chemon Putret Nanitan Sebi Chadaze Pichane. American Gatu Mahamedwin Mesurigo now Losame season in a butterbi sell a time name Benima Pichane Jinya Jemma Popia Tabare. American Tamara Donald Trump Gar American Tatarigo Impian Cojinjang Inganima Bioge Pira no Mama Akulu.
ကျင်းညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကကြီးထွက်လာတဲ့တရားမဝင်လူဝင်မှုပြဿနာဆိုတဲ့ကိစ္စကိုရင်ဆိုင်ဖို့အတွက်အမေရိကန်တောင်ပိုင်းမက္ဆီကိုနယ်စပ်ကိုအမျိုးသားလူမျိုးရေးတပ်ဖွဲ့တွေဆစ်လွှတ်ရေးအစီအစဉ်တရက်အင်ဂျီရိုအရာရှိတွေကဗိုလ်ဟူးနေကချမှတ်လိုက်ကြပါတယ်။ဒါဟာသမ္မတထရမ့်ရဲ့လူဝင်မှုနှိမ်နင်းရေးမှာအရေးပါတဲ့လုပ်ရက်သစ်တစ် ngan lu sang dwa ma phit de lu so ba de pung ma a phin american pi dang zu ma ne zat phat jaw win yak thu phan si de kaisa a pa win pi twin tia u pri thin thin yi ma sit tat ko a song ma pyu ya ba bu ne zat de da ma a phi de a ni ne ro a myu da a song tat twe ko samara ri ya ta won pe cha tha ga da shi ga ba de di a myu da lu nyu yi tat phwe ri ko le ne tat sin pe me pe bu so da pyo so bu trump a so ya a ya shi ji du ga nyin so bi me di tat phwe ri ha thi ya mu si le me lo ro so ba de ဒီ တပ်ဖွဲ့ ဆီလို့ အမင်းကို သမ္မတ ထရမ်က လက်မှတ်ထိုးမှာ ဖြစ်ပေမဲ့ ဆီလို့ရင် မတိုင်ခင် ပြည်내 အစိုးရတွေက လည်း ဒီဆုံး ဖြတ်ချက် ကို အသိမှတ် ပြုဖို့ လိုအပ်ပါတယ်
View American Tan မနေ့ဖက် မြန်မာဘာသာ အစီအစဉ်တွေကို မနေ့ 6 နိုင်ကနေ 9 နိုင်အထိ လိုင်းဒိုမီတာ 32 kHz 933 လိုင်းဒိုမီတာ 40 kHz 4483 လိုင်းဒိုမီတာ 48 kHz 6753 ညာနဲ့ ဒုတိယ နိုင် ဘက်မှာ လိုင်းလိုက် မီတာ 190 kHz 1595 လို့ကနေ ထုတ်လွှင့်ပေးနေပါတယ်။ မနေ့ 7 နိုင်ကနေ 9 နိုင်အထိ ပြန်လည် ထုတ်လွှင့်ချက်ကတော့ တိုင်းဒိုမီတာ 20 25 32 တို့ကနေ ဖိုင်းယူနိုင်စေနိုင်ပါတယ်ခင်ဗျာ။
VO American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူမှုဝန်ထမ်းကေဆေးရင်းနဲ့ပြည်내နေရာခြားတိုင်းဝန်ကြီးလက်ဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တက်တွန်းချက်တွေကိုကောင်ထပ်ဖွဲ့ကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကို April 17 ရက်နေ့မှာရောက်မှာဖြစ်ပြီးကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေကို April 12 ရက်နေ့မှာတောရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရုံတရင်အင်းမြစ်တွေကိုကိုကပြီးဒက်ကာ Tribune သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအစ်မြင့်အရာရှိတွေတဲ့ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပထမဆုံးတောရောက်မှာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တစ်ထုတ်ပြန်ပြီးပို့မယ်လူ1000လောက်ရှင်းကိုလည်းမကြခင်မှာပဲမြန်မာအာဏာပိုင်တွေစီကိုပေးပို့မှာဖြစ်ကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချတဲ့တိုင်းနဲ့ချီတဲ့ဒုက္ခသည်တွေနှစ်နှစ်အတွင်းနေရာပြောင်းရေးအတွက်အစီအစဉ်သဘောတူညီချက်ကို January လထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အသေးချာမစနိုင်သေးပါဘူး။ပြီးခဲ့တဲ့ February လထဲမှာမြန်မာနိုင်ငံပြည်ထောင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ကိုရောက်ဆင်မြန်မာပြည်ပြန်ပို့ဖို့အတွက်ဒုက္ခသည်အင်အားစု1683စုလူဦးရေ8032ဦးကိုဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကပေးအပ်ပါတယ်။လောလောဆယ်ဒီ8000ကျော်အနက်က800ကျော်ပဲမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လဲခံဖို့အသင့်ရှိကြောင်းအလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပို့တပူးနေမှာပဲပြောကြားခဲ့ပါတယ်
။နှစ်စဉ် April 4 ရက်နေ့ဟာနိုင်ငံတကာမိုင်းသတိပြုရေးနေ့ဖြစ်ပါတယ်။စစ်ပွဲတွေပြီးဆုံးလို့ညဉ့်ညမ်းရေးစာချုပ်တွေချုပ်ဆိုနိုင်သည့်အချိန်လူတွေဟာမြေမြုံမိုင်းရောက်ဆက်လက်သေဆုံးနေကြရပါတယ်။ပြည်ပခါပြီးဆုံးသွားပြီမဲ့မိုင်းအန္တရာယ်ကြောင့်အင်ပြန်ပြီးပုံမှန်ဘဝမရနိုင်ကြပါဘူး။ကလသမကဟာဥရောပသမကဟာ2012ကနေ2016အတွင်းမြန်မာလာအိုစ်အီရတ်ဆီးယားပါဝင်နိုင်ငံပေါင်း7နိုင်ငံတို့အတွက်မိုင်းရှင်းလင်းရေးအတွက်ယူရိုငွေသန်းပေါင်း600ကျော်သုံးစွဲခဲ့ပါတယ်။ဒါကြောင့်လူထောင်ပေါင်းများစွာရဲ့အသက်ကိုကယ်ဆယ်နိုင်ပြီးမိုင်းထိပ်ပြီးအသက်ရှင်ကျန်ခဲ့သူတွေရဲ့ဘဝကိုလည်းပြန်လည်စုပြည်စေခဲ့ပါတယ်။မပေါက်ကွဲသေးတဲ့မိုင်းသန်းပေါင်းများစွာကိုဖျက်ဆီးနိုင်ခဲ့သူတို့နိုင်ငံပေါင်း30ကိုမိုင်းကင်းစင်တဲ့ဒေသအဖြစ်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လုစရာတွေအများကြီးကြံရှိနေပါသေးတယ်ဒီလိုမြေမြုံမိုင်းတားဆီးဖို့အတွက်အော်တိုဝါကွန်ဗင်ရှင်းလို့ခေါ်တဲ့န နိုင်ငံကသဘောတူညီချက်ကိုနိုင်ငံပေါင်း160ကျော်ကလက်မှတ်ရေးထိုးကြပြီးဖြစ်ပါတယ်။မြန်မာနိုင်ငံကလည်းဒီသဘောတူညီချက်ကိုမကြခင်လက်မှတ်ရေးထိုးဖို့မျှော်လင့်ကြောင်းဥရောပစမတ်ကရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။မြန်မာသမ္မတအသစ်ဖြစ်တဲ့အရွေးချက်ခံတဲ့ဦးဝင်းမြင့်ကိုစင်ကာပူသမ္မတဟယ်လီမာဂျေကော့ပ်နဲ့ဝန်ကြီးချုပ်လီရှင်လွန်းတို့ကဂုဏ်ပြုချီးမြှောက်ကြောင်းစာလွှာတွေပေးပို့ခဲ့တယ်လို့စင်ကာပူနိုင်ငံကြီးဌာနကဗုဒ္ဓဘုနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဧပြီလ2ရက်တနင်္လာနေ့ကပေးပို့တဲ့စာလွှာထဲမှာသမ္မတရက်ကော့ပ်ကစင်ကာပူနဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုရင်းနှီးမြှုပ်နှံမှုငွေကြေးပညာရေးနဲ့ပြည်သူချင်းချင်းကြားအပြန်အလှန်ဆက်သွယ်မှုတွေဟာကောင်းမွန်တဲ့ဆက်ဆံရေးကရလာတဲ့အကျိုးတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်ဝန်ကြီးချုပ်လီရှင်လွန်းကလည်းတနင်္လာနေ့သမ္မတဦးမြင့်စီကိုပေးပို့တဲ့ဆာမားနှစ်နိုင်ငံကြားကာလကြာရှည်နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့ကြောင်းနောက်မှလည်းဗက်ဆောင်ခိုင်မာဖို့ဆက်လက်လှုပ်ဆောင်မယ်လို့ပြောကြားခဲ့ပါတယ
်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံတာတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလှော်တွေတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံမှာမြေမြုပ်မိုင်းအုံပြမှုနဲ့အတူအန်ဒီရဲ့အကျိုးဆက်တွေဟာလူသားချင်းစာနာမှုဆိုင်ရာစိုးရိမ်ဝေရအခြေအနေဖြစ်နေကြောင်းကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကမနေ့ကဗုဒ္ဓဟူးနေ့မှာကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းသတိပြုရေးနေ့မှာသတိပေးပြောကြားလိုက်ပါတယ်။နေပြည်တော်မှာလည်းမိုင်းအန္တရာယ်နဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကျင်းပရမှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာတည်ဆုံးသူပေါင်း350နီးပါးရှိခဲ့ပြီးတော့ဒီနှစ်အစပိုင်းမှာတင်ထိခိုက်ဒဏ်ရာရသူ42ဦးရှိတယ်လို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်ထိုးစစ်ဆင်မှုအများဆုံးရှိနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာမြေမြုပ်မိုင်းအန္တရာယ်ဆိုးရိမ်မှုမြင့်မားနေတဲ့အကြောင်းမိုင်းအင်ဂျင်နယ်ကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
။1998ခုနှစ်ကစတင်ချုပ်ဆိုခဲ့တဲ့အော်တဝါနိုင်ငံတကာမြေမြုပ်မိုင်းအုံပြမှုတားမြစ်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း164နိုင်ငံရှိပြီးလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့နိုင်ငံပေါင်း30ကျော်ထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။1999ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့နိုင်ငံတကာမြေမြုပ်မိုင်းစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အစီရင်ခံစာအရမြန်မာနိုင်ငံဟာနှစ်စဉ်မြေမြုပ်မိုင်းသုံးဆွဲနေတဲ့တစ်ခုတည်းသောနိုင်ငံဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်မနေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းသတိပြုရေးနေ့အထိမ်းအမှတ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UN MAS လို့ခေါ်တဲ့ကုလသမဂ္ဂမြေမြုပ်မိုင်းအသုံးပြုမှုဟန်တားရေးအဖွဲ့ညွှန်ကြားရေးမှူး NS မခါယူကမြန်မာနိုင်ငံမှာမြေမြုပ်မိုင်းသုံးဆွဲမှုနဲ့ပတ်သက်လို့အလွန်အင်မတန်မှစိုးရိမ်မကင်းဖြစ်မိကြောင်းအခုလိုပြောသွားပါတယ
် With regard to Myanmar, violations of international humanitarian law have been denounced loudly by the Secretary General. The situation
မြန်မာနိုင်ငံရဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုကြောင့်အထွေမှုချုပ်ကပြည်ပြည်ထန်ထန်ရှုတ်ချခဲ့ပြီးတဲ့ဖြစ်ပါတယ်မြေမြုပ်မိုင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အခြေအနေကအမြဲကင်တွေရခက်ခဲနေပြီးမြန်မာနိုင်ငံဟာအော်တိုဝါသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကြောင့်နိုင်ငံတကာလူအဖွဲ့အစည်းပင်အော်တိုဝါစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့တရားဝင်စောင့်ကြည့်ရေးစနစ်တွေချမှတ်ဖို့မြန်မာနိုင်ငံနဲ့ဆွေးနွေးနိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လို့အော်တိုဝါညီလာခံကိုဥဆောင်ကျင်းပနေတဲ့နိုင်ငံတွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအထောက်အကူပေးရေးအဖွဲ့တွေကတော့မြန်မာအစိုးရနဲ့ဆက်သွယ်မှုတွေတော့ရှိနေပါတယ
်။အလားတူအမေရိကန်နိုင်ငံသားရေးဌာနမှာမနေ့ကမြေမြုပ်မိုင်းနှင့်သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာလဲမြန်မာနိုင်ငံကမြေမြုပ်မိုင်းအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုနိုင်ငံရေးနဲ့စီးရေးဆိုင်ရာဘျူရိုအကြီးအကဲဂျယ်ရီ ဂေါ့ဘတ်ကအခုလိုပြောသွားပါတယ
် Regarding the question in Burma right now we have very limited mine action programming inside of Burma
American ဆိုရရဲ့ mine and redirect ရေးစီစဉ်တဲ့ပတ်သက်လို့မြန်မာနိုင်ငံထဲမှာအကန့်အသတ်ကြီးကြီးမားမားရှိနေပါတယ်ကျွန်တော်တို့အဓိကထားဆောင်ရွက်တဲ့အချက်တွေကတော့မြေမြုပ်မိုင်းတွေရှိနေတဲ့နေရာတွေတဝိုက်မှာနေထိုင်ကြတဲ့အကောက်ွယ်မဲ့ပြည်သူတွေအတွက်ပေါက်ကွဲမှု Andre ကနေကောက်ကွယ်နိုင်တဲ့အသိပညာပေးရေးအပါအဝင်မြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာသူတချို့အတွက်အကူအညီတွေပံ့ပိုးပေးတာဖြစ်ပါတယ်
နေပြည်တော်မှာလည်းမနေ့ကကျင်းပတဲ့ Mine and DNA နဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂအသံအမတ်ကြီး Christian Smith ကလည်းပြည်내နဲ့တိုင်းဒေသကြီး၉ခုမှာမြေမြုပ်မိုင်းနဲ့စစ်ပွဲလက်ကျန်ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကျန်ရှိနေတယ်လို့သူတို့ယူဆထားကြောင်းနဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်မှာ2019ခုနှစ်အတွင်းမြေမြုပ်မိုင်းတွေထပ်မံသုံးဆွဲခဲ့တဲ့သတင်းတွေအရအခြေအနေတွေကိုအလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းပြောကြားခဲ့ပါတယ် ဒါ့အပြင်မြန်မာနိုင်ငံအနေနဲ့မကြခင်အတွင်းအော်တဝါမြေမြုံမိုင်းတားမြစ်ရေးနိုင်ငံတကာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်မိကြောင်းတာမတ်ကြီးကပြောသွားပါတယ်။လက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တွေကြောင့်နှစ်ဖက်အပြန်လှန်မြေမြုံမိုင်းတွေတိုးမြင့်သုံးဆွဲနေပြီးအရက်သားတွေအတွက်ကြီးမားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကဗီဒီယိုကိုပြောပါတယ
်။ဒီလမ်းမပေါ်ဒီမှာတုံးတာအင်မတန်ကိုအန်ဒီရရှိရကျွန်တော်ဒီစစ်ပေးချောင်းပခန်းတွေသွားတဲ့အချိန်မှာတခါလေဆိုရင်ခြေပြက်လက်ပြက်ဖြစ်နေတဲ့လူတွေတွေ့ရတယ်တကယ်ကိုဝမ်းလဲစရာကောင်းပါတယ်နောက်ကလေးတွေရောပေါ့နော်ကလေးတွေအကြည့်အမျိုးခံနေရတာတွေ့ရဆိုတော့ဒီကလုံးဝကြီးကျွန်တော်ဘဝကြီးကရှင်းလင်းတဲ့လက်အလုပ်ရောဟုတ်တယ်နောက်ခုကတော့ကျွန်တော်ပြည်တွင်းစစ်နဲ့ပေါက်ခွာလာတဲ့အန်ဒီရခုပဲပေါ့နော်
နေပြည်တော်မှာဧပြီလ4ရက်နေ့ကကျင်းပတဲ့နိုင်ငံတကာမြေမြုံမိုင်းသတိပြုရေးနေ့အလို့ယုံဆွေးနွေးပွဲအပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးမျိုးဆက်အောင်ကလည်းမိုင်းကြောင့်ဒီနှစ်အစောပိုင်းကာလ3လအတွင်းထိခိုက်ဒဏ်ရာရသူ40ကျော်ရှိသွားပြီဖြစ်ကြောင်းသတင်းထောက်တွေကိုအခုလိုပြောပါရစေ။တ
ောင်ဆက်ချင်းနဲ့3လပေါ့ကျွန်တော်ဟိုကျွန်တော်ဒီမတ်ပေါ့အဲ့ဒါကကျွန်တော်42ယောက်တကယ်ဖြစ်သွားတာပေါ့နော
်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာလဲ2016နဲ့2019ခုနှစ်အတွင်းမြေမြုံမိုင်းကြောင့်တေဆုံးသူပေါင်း330ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်ရှင
်မိုင်းကြီးတိုင်းပြောပြတော့တာဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့အခြေအနေကိုဆက်ပါမယ်ရခိုင်ပြည်နယ်အတွင်းမှာပြည်ပကတိရောင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရော့ကျလာမဲ့အရေးပေါ်မှာသတိပေးထားသလိုမြန်မာနိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းမှာလည်းတိတိတတ်တာကျဆင်းသွားတယ်ဆိုပြီးတော့ထောက်ပြကြပါတယ်။ရခိုင်ပြည်ပကကြောင့်မြန်မာစီးပွားရေးပေါ်ရိုက်ခတ်နေတဲ့အခြေအနေနဲ့အလားအလာတွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျ
။ရိုဟင်ဂျာဒုက္ခသည်ပြဿနာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာစစ်တပ်အကြီးအကဲတွေအပေါ်လက်ရှိမှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားတာကနေပိုပြီးကြဲကြဲပြန့်ပြန့်လှုပ်လာမလားဆိုတဲ့အပေါ်စိုးရိမ်ချက်ကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုတုံ့ဆိုင်သွားစေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအကြီးတန်းတာဝန်ရှိသူတို့က Reuters သတင်းအေဂျင်စီကိုပြောဆိုပါတယ်အနောက်နိုင်ငံတွေကစစ်တပ်အပေါ်မှာသာပိုပြီးပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မဲ့ပုံရှိပြီးမြန်မာစီးပွားရေးအပေါ်မှာတော့လှုပ်ဖို့မရှိဘူးလို့ယူဆတဲ့အကြောင်းလဲIMF ရဲ့အကြီးတန်းတာဝန်ရှိသူရှန်နကာဂျေဖီရစ်ကပြောပါတယ်။ရခိုင်ပြည်ပခအပေါ်စိုးရိမ်ချက်ကြောင့်နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကျသွားနိုင်တယ်လို့လည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကပြောဆိုထားတာပါ။စီးပွားရေးပညာရှင်ဘောဂဗေဒဥက္ကမောင်ညိုကတော့နာမည်ပြည့်မဲ့အရေးစိုးရိမ်ချက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်။
โอเคนะ reputational risk ပေါ့เนาะသူတို့နာမည်ပြမှာပေါ့ဗျာနာမည်မပြမှာလာရင်လာပြီးရင်းနှီးမြှုပ်နှံနေဆိုရင်နာမည်ပြမှာသူတို့ရဲ့နောက်က investor တို့เนาะ shareholder တို့ consumer တို့အဲဒါရီအကန့်ကွက်ဆန္ဒပြမှာတွေပါလိမ့်စိုးရိမ်ကြပြောတာမနှုံးနိုင်တာလည်းဒါဖြစ်နေတာပေါ့လေဒါတော့အကြောင်းပြတခြားတခြားသူတို့ရဲ့စီးပွားရေးတကယ်နေလည်းရှိပါတော့ဒါပေမဲ့အခုချိန်ဒီကအများမြန်မာနိုင်ငံမှာအများဆုံးမြှုပ်နှံနေဟာကတော့အနောက်နိုင်ငံတွေကစိတ်ကြတာမပါဘူးဒီဒီတရုတ်တို့ဂျပန်တို့ဒီရှိတော့အရှေ့နိုင်ငံများဒီအိန္ဒိယနိုင်ငံများနေပြီးရင်းတူနေတာတွေကအခုချိန်ကျတော့အများဆုံးဖြစ်နေတာပဲ
မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုကြီးနောက်ပိုင်းဒေသတွင်းကနေရိုဟင်ဂျာတိတ်နေချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးတဲ့နောက်မြန်မာနိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်မှုဆန်ရာဆွေးရင်ခြင်းနဲ့ကမ္ဘာလက်ခီးသွွားလာရောက်မှုတိတိတသာရော့ချသွားပါတယ်။အထူးသဖြင့်အနောက်နိုင်ငံတွေကကမ္ဘာလက်ခီးသည်ဝင်ရောက်မှုတိတိတသာရော့ချသွားတာလို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ်
။ဝန်ကြီးကစက်တင်ဘာနောက်ပိုင်းမှာတော့ဝင်ရရစီမှာရောက်ဦးကတော့ကျွန်တော်တို့ကျွန်တော်ဖြစ်သွားတယ်။နောက်ပိုင်းဒီဖြစ်တဲ့ကိစ္စတွေနဲ့ပေါ့။မတူရီကလည်းကျွန်တော်ဖြစ်တယ်လို့သိရတယ်ဟုတ်။ကျန်တဲ့ပကံမန္တလေးအင်းလေးဒီရန်ကုန်တို့ကတော့ဖြစ်မဖြစ်ဘူးပေါ့
အာရှဒေသကခီးတဲ့တွေပို့ပြီးတော့ဝင်ရောက်လာစေဖို့မျှော်လင့်ချက်ထားဆောင်ရွက်နေပေမဲ့အနောက်နိုင်ငံတွေဘက်ကကမ္ဘာလက်ခီးသွွားတွေဝင်ရောက်လာရေးကတော့မျှော်လင့်ချက်တိတ်မရှိသေးဘူးလို့လည်းခီးသွွားလုပ်ငန်းရှင်ဦးသက်လင်တိုးကပြောပါတယ
်အနောက်နိုင်ငံမတ်ကတ်ကတော့ 25-30% လောက်တော့ကျသွားမယ်လို့2018မှာကျသွားမယ်လို့ကျွန်တော်မြင်တာပေါ့နော်။ဘာလို့ပြီးခဲ့တဲ့ travel show ရေ IDB Berlin တို့သွားကြတဲ့ခါကျတော့ WTN တို့မှာဒါ London တို့မှာဒါကြားတဲ့အခြေအနေဖြစ်တဲ့ region တွေဖြစ်တဲ့နေရာတွေကဒီမှာညာကိုဟိုဒီချိန်မှာပုံမလို့ပြီးမရောက်ကြတော့ပေါ့နော်။ဒီခုနကအကြောင်းတွေ region သေးတာပေါ့နော်
။ရခိုင်ပြည်နယ်ကနေလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စကိုနိုင်ငံတကာမီဒီယာတွေကဝေဖန်ရေးသားချက်တွေကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းတွေချမှာရောခီးတဲ့တွေချမှာပါစိုးရိမ်စိတ်ရှိနေတာကိုမြန်မာဘက်ကလည်းပြန်ပြီးတော့မကူစားနိုင်တဲ့အခြေအနေရှိနေတယ်လို့လည်းခီးသွားလုပ်ငန်းရှင်တွေကထောက်ပြကြပါတယ်ရှင်
။မတိမ်ကြီးတဲ့ပါခင်ဗျာ။အခုတော့ထိုင်းမလေးရှားနယ်စပ်ကအခြေအနေကိုဆက်ပါမယ်။ထိုင်းမလေးရှားနယ်စပ်မှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာ44ယောက်ကိုထိုင်းအာဏာပိုင်တွေကဧပြီလ4ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီလိုအလူတွေအစုလိုက်အပြုံလိုက်ဖမ်းဆီးမိနေတာက2018ခုနှစ်တည်းကမှ15ချိန်ထက်မနည်းရှိနေပြီဖြစ်ပါတယ်။ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါ
။ထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့စူးစမ်းကြတဲ့မြန်မာတွေကိုအခုတလောမှာအစုလိုက်အပြုံလိုက်ဇက်တိုက်ဆိုသလိုဖမ်းဆီးမိနေတာပါ။ဧပြီလ4ရက်နေ့မှာတော့မလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်စူးစမ်းကြတဲ့မြန်မာတွေကိုထိုင်းမလေးနယ်စပ်ဆုံးခလာခရိုင်ဟဲ့ရိုင်လီယင်ဝန်ထမ်းမှာဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။မိသားမှာဟဲ့ရိုင်ကျွန်တော်တို့လီယင်ဝန်ထမ်းမှာကအဲ့ဒီမှာက39ယောက်နောက်ပြီးတော့ဟိုမှာဖန်ကလန်းမှာက5ယောက်အလုံးပေါင်း44ယောက
်2018ခုနှစ်ကုန်ပိုင်းကစလို့မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာပြည်ဇက်တိုက်ဖမ်းဆီးခံနေရတာအခုဆိုရင်15ချိန်ထက်မနည်းရှိနေပါပြီ။တချို့ဆိုရင်လူကုန်ကူးသူတွေကကားတွေနဲ့ခေါ်ဆောင်သွားရင်းနဲ့ရဲကင်းတွေကတားဆီးချိန်မှာကားမောင်းထွက်ပြေးတာကြောင့်ကားတိုက်မိတာတွေလူတွေကိုပိုက်ကွန်တွေနဲ့အုပ်ပြီးတဲဆောင်လာတာတွေလည်းရှိနေတာပါ။အာဏာပိုင်တွေကဖမ်းဆီးမိတဲ့အခါမှာဖက်ပြေးဖို့ကြိုးစားရင်းနဲ့တေဆုံးမှုတွေလည်းရှိနေပါတယ်။အခုတလောမှာမလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်လူပွဲစားနဲ့လာကြသူတွေဟာအချင်းအရေးအတွက်တင်များလာတဲ့အတွက်နေဆက်တင်မှာနှစ်နိုင်ငံအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအလေးထားဆောင်ရွက်ဖို့လိုအပ်လာပြီလို့လည်းဦးမင်းဦးကထောက်ပြပါတယ
်။ဒါအချင်းချင်းရှိနေပြီကျွန်တော်တို့ပဲသိတာပဲဒါ6ချိန်ပေါ့ကျွန်တော်တို့တိုက်ပေါ့နော်လှုပ်တဲ့ coin ပြီးစူပြီးတော့လှုပ်ပေးနေတဲ့ဟာပဲ6ချိန်ရှိသွားပြီ။ဆိုတော့မသိတဲ့ဟာတွေလည်းရှိတယ်ဆိုတော့ဒီလောက်ကြီးများနေတာတော့တခုတော့ဒါနှစ်ဖက်ကတော့ချိုးရင်းနေနှစ်ဖက်ချိုးရင်းနေဆိုတော့ဗျာဒီဘက်ချမ်းကအာနာပိုင်နေရောဟိုဘက်ချမ်းကအာနာပိုင်နေရောပေါ့နော်ဒါတော့ဟိုစိတ်များနေပြီအချိန်ကနည်းနည်းသူတို့တခုခုတော့လုံးတင်တာပေါ့ဗျာကျွန်တော်ပြောတာချင်းပြောင်းရင်မှဒါလွတ်ပေးပေါ့ပေါ့ဒီအာနာပိုင်နေမသိသေးနဲ့ဆိုတော့လုံးဝမဖြစ်နိုင်ဘူးအဲ့တော့လွတ်ပေးနေလို့ဒါမှမဟုတ်တင်းကျပ်တဲ့အရေးယူမှုအဲ့လိုမျိုးတွေမလုပ်လို့လားဒါမျိုးတွေပြောစရာတွေဖြစ်လာပြီပေါ့နော်
2018ခုနှစ်အတွင်းဖမ်းဆီးမိတဲ့လူတွေကတချို့ကတော့လဝကဥပဒေနဲ့ဖမ်းဆီးပြီးနေဆက်ပြန်ပို့လိုက်တာတွေလည်းရှိသလိုလူကုန်ကူးမှုတွေနဲ့ဆက်နွယ်မှုရှိတဲ့အုပ်စုတွေကတော့တရားရုံးမှာတက်တည်အဖြစ်လုပ်ဖို့အတွက်ဆက်လက်ဖမ်းဆီးထားတာတွေလည်းရှိနေတာပါအခုဆိုရင်ထိုင်းနိုင်ငံဘက်ကတရားမဝင်အလုပ်သမားတွေနဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေနဲ့ကင်တွယ်မှုတွေလုပ်လာတဲ့အချိန်မှာပဲမလေးရှားနိုင်ငံတွေကိုခုံ့ဝင်ဖို့အတွက်စ조사တဲ့မြန်မာပြည်များပြားလာနေတာဖြစ်ပါတယ်ဒီအတွက်ထိုင်းမလေးနယ်စပ်ကမလေးရှားနိုင်ငံတွေကိုဝင်တဲ့နယ်စပ်ဂိတ်တွေမှာတော့ပုံမတင်းကျပ်တဲ့စစ်ဆေးမှုတွေလှုပ်လာပြီးမဲ့တောလန်းတွေကနေတဆင့်မလေးရှားနိုင်ငံတွေကိုလူပွဲစားတွေကပို့ဆောင်မှုတွေကတော့ဆက်လက်ရှိနေသေးဖြစ်ပါတယ်ရှင်
။မအေးမှာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေထဲမှာမွတ်စလင်နဲ့အိန္ဒိယနောက်ခံရှိသူတွေအနေနဲ့တရားဝင်အလုပ်လုပ်ကိုင်ဝင်ရရှိရေးအတွက်မြန်မာနိုင်ငံသားဖြစ်တဲ့အကြောင်းသက်တည်ပြဖို့အခက်အခဲကြုံနေရတယ်လို့ထိုင်းချီဆိုင်အလုပ်သမားအခွင့်အရေးအဖွဲ့တွေကဆိုကြပါတယ်။ထိုင်းဗီဇာအလုပ်ပါမဲ့ရှောက်ဖို့အတွက်လိုအပ်နေတဲ့မြန်မာနိုင်ငံကထုတ်ပေးထားတဲ့ CI လို့ခေါ်တဲ့မီဒူမီဝါဖြစ်ကြောင်းတက်တေကန်လက်မှတ်ရဖို့အတွက်တခြားလူမျိုးတွေဘာသာဝင်တွေပေးစရာမလိုတဲ့အပူထောက်ထားတွေကိုမြန်မာကောင်စစ်ဝင်ရောကဝန်ထမ်းတွေကတောင်းတာကိုအများစုမပေးနိုင်ကြပါဘူး။ဒါကြောင့်မို့မြန်မာနိုင်ငံပြန်ပြီးတော့အဲ့ဒီထောက်ထားတွေခက်ခဲခဲခဲပြန်စုမလားထိုင်းနိုင်ငံမဲ့အဖမ်းဆီးခံပြီးတော့ဆက်နေမလားဒါမှမဟုတ်ပွဲစားတွေငွေပေးပြီးတော့ဖြည့်ရှင်းဖို့စူးစမ်းမလားဆိုတာကိုအုံနောက်၆နေကြတာကို VOA သတင်းတောက်ဘန်တူနဲ့သတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြပါလိမ့်မယ်
။ဟုတ်ကဲ့ပါ။မြန်မာရွှေပြောင်းလူသားလူမျိုးပေါင်းစုံအနေနဲ့အရင်မတ်လ31ရက်နေ့နောက်ဆုံးထားပြီးအရင်2014ခုနှစ်ကလုတ်ခဲ့တဲ့ထိုင်းနေထိုင်ခွင့်ဗီဇာနဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတူဖို့အလောရကြီးဖြစ်ခဲ့ရကနေအခုတော့စာရွက်စာတမ်းမပြည့်စုံသူတွေအတွက်ဇွန်လကုန်အထိနောက်ထပ်3လနောက်ဆုံးသတ်မှတ်ရက်ကိုရှေ့ပေးလိုက်ပါတယ်။အခုလိုတက်တန်းတူဖို့ထိုင်းနိုင်ငံတစ်ဝက်မှာတနည်းအားဖြင့်အပြည့်လုတ်ပေးနိုင်မဲ့ရုံတွေကိုထိုင်းနဲ့မြန်မာအစိုးရအရာရှိတွေပေါင်းထိုင်ပြီးဒီလုပ်ငန်းစဉ်ချောမွေ့မြန်ဆန်အောင်ကြိုးပမ်းကူညီပေးနေကြပါတယ်။ဒါပေမဲ့ မွတ်စလင်နဲ့တချို့လူမျိုးတွေအပေါ်မှာတော့ပုံမှန်ထက်ပိုတဲ့အထောက်အထားတောင်းဆိုမှုတွေနဲ့ပိုစစ်ဆေးနေရတဲ့အပေါ်မြန်မာလူထုမှလူဝင်မှုကြီးကြရင်လည်းပြည်သူ့အင်အားဝန်ကြီးဌာနကအရာရှိတွေကလည်းမငင်းဆိုခဲ့ပါဘူး။ဒါပေမဲ့ဒီလိုအပ်ချက်အသေးစိတ်တွေကိုတော့ပြည်ထရေးဝန်ကြီးဌာနကပဲရမယ်လို့သူတို့ကဆိုပါတယ်။ပြည်ထရေးခြေဆိုင်မြန်မာလူခွင့်ရေးကွန်ရက်အဖွဲ့ BHRN ကထိုင်းမျိုးသမီးအရာရှိကလည်းချင်းမိုင်မျိုးကမြန်မာရွှေပြောင်းလှုပ်သားတွေကိုအင်တာဗျူးပြီးမှသိလိုက်ရတာကိုအခုလိုရှင်းပြပါတယ
်။ Mom is Muslim Lisif Summer
မြန်မာမွတ်စလင်တွေအနေနဲ့နိုင်ငံသားဖြစ်ကြောင်းပြသနိုင်ဖို့လုပ်ငန်းစဉ်အပို့တွေထပ်လုပ်ပေးဖို့လိုပါတယ်။အထူးသဖြင့်မဲဆောက်ဘက်မှာဖွင့်ထားတဲ့မြန်မာနိုင်ငံသားစစ်စီရေးစခန်းတွေမှာဒီမြန်မာနိုင်ငံသားစစ်စစ်တဲ့မွတ်စလင်ရွှေပြောင်းလှုပ်သားတွေအတွက်ပိုးပြီးတော့ခက်ခဲနေတာတွေ့ခဲ့ရပါတယ
်။အခုလိုမြန်မာမွတ်စလင်တွေအပြင်ဟိန္ဒူတွေနဲ့မြန်မာနိုင်ငံပွားနီပေါ်နယ်ဂေါရခါတွေလည်းအလားတူခက်ခဲကြုံနေရပြီးသူတို့အများစုမှာထိုင်းဗီဇာနဲ့လုပ်ပါမယ်မရှိကြဘူးမဲဆောက်မှာပို့ဆိုပြီးရနှောင်းကနည်းနည်းသက်သာတယ်လို့ထိုင်းချီဆိုင်လုံတမအခွင့်အဖွဲတွေကဆိုပါတယ်ထိုင်းချီဆိုင် MAP လို့ခေါ်တဲ့ရွှေပြောင်းလူသားကူညီအဖွဲ့က Brand Press ကလည်းဒီမွတ်စလင်နဲ့အိန္ဒိယနောက်ခံရှိသူတွေပေါ့အပူတောင်းတာတွေကြောင့်သူတို့အခက်အခဲဖြစ်နေရတာတွေကိုတွေ့ရတာကအံ့ဩမိတယ်လို့ဆိုပါတယ်ဒါအပြင်ထိုင်းချီဆိုင်မြန်မာပြည်ပွားဂေါရခါလူငယ်အသင်းအတွင်းမူဂျော်နီအက်တီခါရီကလည်းဂေါရခါရွှေပြောင်းလူသမားအများစုမှလည်းအပူတောင်းတဲ့အထောက်အထားတစ်ခုသို့မဟုတ်တစ်ခုမပြည့်စုံတာကြောင့်လိုအပ်တဲ့စီအိုင်ခေါ်မိသူမိဘဖြစ်ကြောင်းသက်သေခံလက်မှတ်မြန်မာဘက်ကထုတ်မပေးနိုင်ဘူးလို့ဆိုပါတယ
် If you're like not Burmese and different like Indian background
မြန်မာလူမျိုးမဟုတ်ဘဲတခြားဆိုရင်ပေါ့နော်သူတို့ဖြင့်အိန္ဒိယနောက်ခံရှိသူတွေဂေါရခါလူမျိုးဆိုရင်မွတ်စလင်တွေဆိုရင်အခုလိုလျှောက်ထားနိုင်ဖို့ရဲထောက်ခံစားရဲကွဲဥက္ကဋ္ဌထောက်ခံစားဒီထောက်ခံစားပေါ်မှာဓာတ်ပုံလဲပါရပါအောင်မယ်ပြီးတော့နိုင်ငံသားစီစီရေးကပ်ပြားနဲ့အိမ်နောက်စုစည်းရင်းတွေအားလုံးအပြည့်စုံကိုပါဖို့လိုအပ်ပါတယ
်ဒါအပြင်ဒီမွတ်စလင်ရွှေပြောင်းလူသမားတွေထဲမှာမြန်မာနိုင်ငံထဲလူခွင့်ရင်ချုပ်ဖောက်မှုခံရတာကနေထွက်ပြေးလာသူတွေလည်းပါနေကြပြီးမကြာခင်ကလည်းမြန်မာရဲတပ်ဖွဲ့ကလည်းထိုင်းနိုင်ငံကဖမ်းဆီးပြီးပြန်ပို့လိုက်တဲ့ရွှေပြောင်းလူသား183ဦးထဲမှာမွတ်စလင်3ဦးပါလို့ဖမ်းထားတယ်လို့ Facebook မှာဖော်ပြခဲ့ပါတယ်။တကယ်တော့ထိုင်းနိုင်ငံမှာရွှေပြောင်းလူသားစုစုပေါင်း3000ကျော်ရှိနေရမှာမြန်မာနိုင်ငံကအများစုဖြစ်ပြီးဒီထဲကလူသား6သိန်းခန့်ဟာဒီတရားဝင်နေထိုင်အလုပ်လုပ်ပိုင်ခွင့်လုပ်ငန်းစဉ်လိုအပ်ချက်အပြည့်စုံကိုပေးနိုင်မှာမဟုတ်ဘူးလို့ရွှေပြောင်းလူသားအဖွဲ့တွေကပြောနေပါတယ်ခင်ဗျာ
။ဆလာရှင်များရှင်ဒီလိုပြပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမှတ်ပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လိုက်ရင်နိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ VOA American တန်ကဂျာတာပရီနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်အတန်လွှင့်နေပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။တော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပိုင်းညနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ32 40 48တို့အပြင်လိုင်းလမ်းမီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나ယူအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ခဏတွေနဲ့အတူ
သူတို့မကြိုက်တဲ့တရားစီရင်ရေးစနစ်တွေကပုံကူများဟာဆက်လက်ရည်တည်ဖို့ခက်ခဲပါတယ်။သူလေဦးကျော်ဦးကြီးဌာနကလည်း
ဒါကတော့ဦးကျော်စံတာရဲ့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဦးကျော်စံတာနဲ့မတ်မြတ်သင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ငကပဇတ်ထဲကမြန်မာနိုင်ငံဆွဲကောင်းစင်နဲ့အိန္ဒိယဒုတိယဘုရားကြီးအငြိမ်းစားပရကတ်ကုတောရှိသားထားတဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်ဂျမန်နှစ်ဩဂုတ်လတုန်းကရိုဟင်ဂျာလက်နက်ကင်150ကမြန်မာလူမျိုးရေးစခန်း30ကျော်ကိုတိုက်လို့စစ်တပ်ကလက်တုံးပြန်ကနေရိုဟင်ဂျာတွေအများအပြားထွက်ပြေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာပြဿနာဟာတရုတ်အတွက်အင်မတန်ကောင်းမွန်တဲ့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်တရုတ်အတွက်မဟာဗျူဟာကျတဲ့မြန်မာနိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကလက်ဆောင်ဖို့ကြိုးပမ်းလာခြင်းတရုတ်ကပူပြီးစိတ်ဝင်စားလာတာဟာအံ့ဩစရာတော့မဟုတ်ပါဘူးတရုတ်ဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်အကြီးမားဆုံးရင်းနှီးမြှုပ်နှံသူဖြစ်နေစေဖြစ်ပြီးသူတို့အတွက်လုံခြုံတဲ့တခြားပြည်သားတွေရရှိနိုင်မဲ့သင့်လျော်တဲ့မဟာမိတ်နိုင်ငံတစ်ခုလည်းဖြစ်နေပါတယ်ဒါပေမဲ့မြန်မာကတော့တရုတ်ရဲ့ကျွေးမြီထောင်ချုပ်နဲ့ကပလန်းစီမံကိန်းဟာတရုတ်အတွက်ကြီးပဲဖြစ်နေလိမ့်မလားဆိုတာကိုချင့်ညိနေပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းဟာတရုတ်အတွက်အကျိုးစီးတဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကတော့မနှစ်သက်ကြပါဘူး။ဒေသခံတွေနဲ့မညှိနှိုင်းတဲ့အပြင်ဒေသခံတွေရဲ့ငါးဖန်ခွင့်ဆုံဆုံရတာမြေသိမ်းခံရတာတဘာဝပတ်ဝန်းကျင်ပျက်စီးရတာတွေအများအပြားရှိနေပါတယ်။တစ်ဖက်မှာလည်း UWSC ခေါ်ဝမူရတပ်ဖွဲ့ကိုတရုတ်သူကလက်ဆက်မွေးထားပါတယ်တကယ်တော့ UWSC ဟာမြန်မာနိုင်ငံအပေါ်တရုတ်စစ်တမ်းကြားချဲလင်းနိုင်အောင်ဖန်တီးထားချက်တစ်ခုသာဖြစ်ပါတယ်တရုတ်အလိုကျမလုပ်ရင်အမေရိကန်နဲ့သိနိကတ်လွန်းရင်မြန်မာနိုင်ငံမတည်မငြိမ်ဖြစ်အောင်လုပ်လိုက်မယ်ဆိုတဲ့သဘောသင်္ကေတပြနေတာဖြစ်ပါတယ်ဒါရင်မကအိန္ဒိယမြန်မာထိုင်းနယ်စပ်လမ်းမကြီးဖောက်လုပ်မယ်ဆိုတော့မြန်မာသဘုံအဖွဲ့၉ဘွဲ့ကိုစုပြီး ULFWSA လို့ခေါ်တဲ့အစ်တောင်အစအနောက်ပိုင်းလွတ်မြောက်ရေးတပ်ဦးတရုတ်ထောက်လှမ်းရေးကဖွဲ့စည်းပေးခဲ့ပါတယ်တရုတ်ဟာရိုဟင်ဂျာပြည်နာမှာတစ်ဖက်ကမြန်မာနိုင်ငံကိုမျက်နှာပေးသလိုလုပ်နေခြင်း ARSA ခေါင်းဆောင်အတ္တဦးလာဟာတရုတ်နိုင်ငံရဲ့မိတ်ဆွေပါကစ္စတန်နိုင်ငံမှာမွေးဖွားခဲ့သူဖြစ်နေတဲ့အတွက်တရုတ်အတွက်ကြိုးဆွဲစရာတစ်ခုဖြစ်နေပြန်ပါတယ်လို့ကြေညာထားပါခင်ဗျာ
ဆက်လက်ပြီး Care International အဖွဲ့ရဲ့အရေးပေါ်အခြေအနေလှုပ်ဆောင်ချက်ဥဆောင်ရေးမှူး Sally Austin ရေးသားထားတဲ့မြန်မာရိုဟင်ဂျာအကြက်တဲပြဿနာဖြေရှင်းချက်လိုချင်ပါတယ်မြန်မာ Refugee Crisis We Want a Solution ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်8000ကျော်ရဲ့လက်ရှိအိမ်လို့ခေါ်ရမယ့်မရေတွက်နိုင်အောင်များတဲ့ဝါဒဲလေးတွေရှိရာ Cox's Bazar ဒုက္ခသည်စခန်းကတဲမြေဖုံတောင်ကုန်းတစ်လျှောက်မှာလွန်ခဲ့တဲ့တပတ်လောက်ကမှလမ်းလျှောက်နေခဲ့ပါတယ်လို့စောင်းပွားကိုအစချီရေးသားထားပါတယ်ဒီ Cox's Bazar ဒုက္ခသည်စခန်းဟာဒုက္ခသည်ရေအတွက်အများဆုံးစခန်းတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတကယ်ကိုပဲမြင်ဘူးသမျှထဲမှာဒုက္ခသည်အများဆုံးပါဒုက္ခသည်တွေဆောက်ရောက်လာခဲ့တဲ့လူငယ်တဲ့9လလောက်ကလေးကဘင်္ဂလားဒေ့ရှ်အစိုးရကလည်းလိုအပ်တာတွေလုပ်ပေးနေပေမဲ့ကဲအဖွဲ့နဲ့တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေအတွက်စိန်ခေါ်မှုတွေကစောင့်ကြိုနေပါတယ်နောက်လာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီရောက်တော့မှာဖြစ်လို့ဒုက္ခသည်တွေအဖို့အကျက်အတဲတဲကအကျက်အတဲဆိုတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရပါတော့မယ်တဲအိမ်တွေဟာမြေပြော့နဲ့မငြိညာတဲ့တောင်ဆောင်တွေပေါ်မှာစောက်ထားတာဖြစ်ပြီးလူတသိန်းကျော်လောက်ဟာနေအိမ်တွေရေထဲမျောပါသွားမယ်ပေမြေပြိုမဲ့အန္တရာယ်ရေညင်ညမ်းမှုကတဆင့်ကူးစက်နိုင်တဲ့ကပ်ရောဂါဘေးတွေနဲ့ကြုံတွေ့ရဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ပြောကြားချက်အရသိရပါတယ်Cox's Bazar ဒုက္ခသည်စခန်းကိုတွားရောက်ပြီးမှဒုက္ခသည်တွေကိုတွေးဆုံမေးမြန်းတာကနေသိခဲ့ရတဲ့ဒုက္ခသည်တွေရဲ့အခက်အခဲတွေမြင်ခဲ့ရတဲ့သူတို့မျက်နာပေါ်ကအကြောက်တရားတွေ Care International အဖွဲ့နဲ့တခြားဖွဲ့တွေရဲ့အကူအညီပေးရေးလှုပ်ဆောင်ချက်တွေကိုပြန်လည်တွေးတောမိပါတယ်တွေးဆုံစကားပြောခဲ့ရတဲ့ဒုက္ခသည်အမျိုးသမီးငယ်တဦးရဲ့ပ
ဖြည့်ရှင်းပေးပါဆိုတဲ့စကားတန်ကိုစိတ်ထဲမှာစွဲနေမိတယ်လို့យေတာထားတာဖတ်ရှုရပါတယ်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုကောင်းနှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရပါမယ်။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ထားပါတယ
်။ဒီနေ့မနေ့တွင်ပြမယ့် idiom အသုံးကတော့
The buck stops here.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကTeach the BUCK, the bugger, the mimbo lo adebe ya bi, STOPS, stops ka yata, HERE, here ga diniyama so ro, zagzuk thong ye longgao tebe ga ro, diniyama the mimbo yata bo. Di tong sinte la re nao khan chango shimpya bia zi. Bugga diniyama, buckhorn knife so re, the minjo ne lekkain lo ta re, da gu yi nyo na phit ba re.အဲ့ဒီဒါကိုရှေ့အမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် Buckhorn Knife သမင်ဂျိုလက်ကန်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ Idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညှီညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတတန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုညှိနှွန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job.
သမရာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပေးရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူးအဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံမှာဥဝင်းမြင့်သမရဖြစ်လာတဲ့အတွက်အုပ်ချုပ်ရေးရန်ရာပိုးပြီးတော့ထိရောက်တွက်လက်လာမယ်လို့တချို့ကတွေးကြတယ်လို့ဘယ်သူပဲသမရဖြစ်ဖြစ်2008ဖွဲ့စည်းပုံမှာကန့်သတ်ချက်တွေကြောင့်တိတ်ပြီးတော့ထူးထူးခြားခြားတိုးတက်ပြောင်းလဲနိုင်မယ်မဟုတ်ဘူးလို့ဆိုသူတွေလည်းရှိကြပါတယ်ဥဝင်းမြင့်ဟာရှေ့နေတူဖြစ်ခဲ့လို့တော့သူပြောလူပြောများနေတဲ့တရားစီရင်စနစ်ကိုပြုပြင်နိုင်မယ့်အခြေအနေတွေရှိပါသလားလူခွင့်ရေးရှေ့နေကြီးဦးသိန်းတဦးနဲ့ဦးကျော်စံသာဆွေးနွေးတုံ့သက်ထားပါတယ်ဦးသိန်းဦးကတော့ဦးသိန်းတန်းဦးကတော့တရားစီရင်စနစ်ပြည်ပြင်ပြောင်းလဲဖို့ကိစ္စမှာစစ်တပ်ရဲ့သဘောထားကအခရာကျတယ်ဆိုအခုလိုစပြီးတော့ပြောပြပါဗျာ
။2008ဖွဲ့စည်းပုံဆရာဦးလေးကဒီတော်နဲ့တရားလို့တော်ကျော်တိုင်းဒေသကြီးတရားလို့တော်ကျန်တဲ့အစ်စ်နေမှာတရားသူကြီးကို impeach ပေါ့နော်။ပြည်တင်ရှုံချပြီးတော့ဖြုတ်နိုင်တဲ့အခွင့်အာဏာတော်တော်မှရှိတယ်။ဒီတော်နဲ့တရားလို့တော်ကျော်ဆို3ပုံတဘုံကျန်တဲ့နေရာတွေက4ပုံတဘုံဆိုတော့အဲ့ဒီပါဝါတွေကဘသူတည်းတည်းရှိတယ်ဆိုတော့မင်းကအားလုံးမှာတတ်မတော်ကကိုယ်တည်းလေးဘုရကပါနေတဲ့အခါကျတော့ကျွန်တော်တို့တရားစီရင်ပြီးတော့လဲမှုမှာတော့အဲစစ်တပ်ဘက်ကသဘောတူဖို့နော်ဂျိုးနေတယ်အဟန်တားတခုဖြစ်နေတယ်လို့ကျွန်တော်တို့ပြောရမှာပါအ
ဲ့တော့တရားသူကြီးဒီသားလင်းအဓိကပြစ်တင်စရာအားနည်းချက်ဖြစ်နေသလားအခုတရားစီရင်စနစ်မှာတရားသူကြီးအစင်းမဟုတ်ဖဲနဲ့တခြားအစင်းတွေတခြားကဏ္ဍတွေကဘယ်လိုဟာတွေယူရင်းမှုတွေရှိနေတာသိလဲ
တရားရုံးတခုတည်းအပြစ်တင်လို့မရပါဘူးတရားစီရင်မှာကျွန်တော်တို့ကတရားဆွဲဖွဲ့စည်းတွေရှိတယ်ကျဲရှိတယ်တော့တရားဆွဲတဲ့ရှေ့ရီချုပ်ရုံရှိတယ်နောက်အထွေထွေရုပ်ချုပ်ရုံရှိတာကရှိတယ် ဆိုတော့အဲ့ဒီဟာတွေအကုန်လုံးကလည်းပဲဟိုစစ်တပ်ရဲ့လက်အောက်ခံနေဖြစ်နေတဲ့အခါကျတော့တရားစီရင်ပြီးပြောင်းလဲမှုမှာတော့တရားရုံးတစ်ခုတည်းကိုပြောရုံနဲ့လုံတော့မှမဟုတ်ပါဘူး။
အဲ့ဆိုအဲ့ဒီအဖွဲ့အစည်းတွေကိုအရေးယူမဲ့ဆိုရင်ရောဥပဒေအရတမ်းမြင့်ထားတာရှိပါသလား။သူတို့မျိုးစစ်တပ်ရဲ့အရှင်အဘကိုပဲငဲ့ရသလားအဲ့မှာကျတော့
ဒီရှင်းနေကြကလည်းအတူတူပဲဗျ။ဒီရှင်းနေကြရုံးကလူတွေတစ်တင်ဆုံးချအင်ပီလုပ်နေလည်းပဲတွတ်တော်ကိုယ်တည်းတွေကပါဝါပေးထားတာပေါ့နော်။အာဏာပေးထားတော့ခုနလိုလေးဘုံတစ်ဘုံတို့သုံးဘုံတစ်ဘုံဆိုတော့သူတို့ကလေးဘုံတစ်ဘုံအော်တိုမက်တစ်ပါပြီးသားဖြစ်တော့သူတို့မကြိုက်တဲ့တရားစီရင်ရေးရှင်းနေကြရုံးကပုဂ္ဂိုလ်များဟာဆက်လက်ရည်ကိုခက်ခဲပါတယ်။သူတို့ဥချုပ်ဦးကြီးဌာနကလည်းပဲဥရီသဘောအရတော့ဒီရေးဦးကြီးဌာနအောက်မှာရှိသမရအောက်မှာမရှိတဲ့အတွက်အချင်းချုပ်ဖို့ခက်ခဲတဲ့နေရာဖြစ်တယ်ရဲတဲ့အတူတူပဲ။အဲ့တော့တရားကြည်ရည်ပြီးကြောင်းနှမှုကြိုးတဲ့အခါမှာတရားသူကြီးတွေကမှပဲအပြစ်ရှိရပြောတော့တရားမျှတမှုမရှိပါဘူး။အဲ့တော့ကျွန်တော်တို့အကုန်လုံးချုပ်ပြောပါပါ
။အဖွဲ့စည်းပုံရလွတ်တော်ဥပဒေပြုအာဏာအစင်းစင်းမှာစစ်တပ်ကလေးပုံတပုံရရှိထားရဲဆိုတော့လေဒီတရားသူကြီးတွေကိုပြစ်တင်ရှုတ်ချပြီးတော့အရေးယူမဲ့ကိစ္စမှာလွတ်တော်အစင်းစင်းကမဲဘလောက်ရရမယ်လို့သတ်မှတ်ထားလဲဒါ simple majority နဲ့ဆုံးဖြတ်လို့မရဘူးလားခဏတကယ်ကြည့်ရအောင
်။သူကကျွန်တော်တို့မတရားဥပဒေလိုတရားသူကြီးတွေကို impeach လုပ်မယ်ဆိုရင်သုံးပုံတပုံပေါ့နော
်
တောင်းဆိုရမယ်ပေါ့ဗျာပြီးရင်တော့ majority ဆုံးဖြတ်မှာပေါ့အဲ့တော့နောက်တစ်ခါဒုတိယတစ်ဆင့်ကကျွန်တော်တိုင်းနဲ့ဒီနယ်နဲ့ချန်နယ်ဆင့်တွေက၄ပုံတပုံလွတ်တော်ကိုယ်စားလှယ်တွေဖြစ်တော့သူတို့မှအဲ့ဒီလိုလုံလောက်တဲ့သွတ်တော်ကိုယ်စားလှယ်ဥည်ကြီးရှိတယ်ရှိတော့ဒီအခွင့်အာဏာကိုသုံးပြီးတော့ဥမာဒီလိုစီလိုလားတဲ့ပြည်တော်စုတရားလွတ်တော်ချုပ်တရားသူကြီးတွေကိုဖြစ်စေရှင်းနေကြုံကိုတင်းလာလို့ရှိရင်သူတို့ကဒီဟာနဲ့ပတ်သက်ပြီးတော့သွတ်တော်မှာအခြေတင်တင်းလာနိုင်တဲ့အနေအထားရှိတယ်အဲ့ဒီအခွင့်အာဏာကိုပြောတာပ
ါဟုတ်ကဲ့ဆိုတော့အရင်တော့ကတော့ဒီကိစ္စကိုစိန်ခေါ်ခဲ့တာ challenge လုပ်ကြည့်ရတာများပေါ့ပောက်ခဲ့ဘူးပါလား
ကျွန်တော်တိတိတော့မရှိဘူးဗျမရှိဘူးဆိုတာဒါကျွန်တော်တို့ဒီတရားစီရင်စနစ်က2010ပြည်တော်တရားစီရင်စနစ်ကြီးပေါ်ပေါက်လာတာပေါ့နော်အဲ့ဒီအားတွေပဲသဘာဝဥပဒေစိန်လက်ထက်ကျတော့မှကျွန်တော်တို့စတင်ပြီးတော့ပြည်ဝင်ချင်းတွေအသက်ဝင်ပြီးတော့ဒီဆောက်တာတာပေါ့နော်အဲ့လိုပြီးရင်ကြောင်းနေလာတဲ့အခါကျတော့သဘာဝနဲ့တိုင်ပင်ပြီးတော့ပြည်တော်တရားလို့တရားစီရင်ချက်ကိုခန့်နေပြီးတဲ့အခါမှာတက်ဆိုင်ရာတရားသူကြီးတွေကိုခန့်နေခံပြီးတဲ့အခါမှာကျွန်တော်တို့တိုင်းနဲ့ဒီနယ်အသီးသီးကိုလည်းပဲသမရနဲ့တိုင်ပင်ပြီးတော့အသီးသီးခန့်ရတယ်ဆိုသမရစီမှာအခွင့်အာဏာတော့အနှင်းထားတာတော့ရှိတယ်။သူကတော့ဂျူရီချူရီကကျွန်တော်တို့ဥရီသဘောအရတော့ဥချူရီအာဏာကဝင်ရောက်ဆက်ဖက်နိုင်တဲ့အနေအထားမရှိဘူး။မရှိတဲ့အခါကျတော့အခုလည်းပဲသူကတော့ institution တစ်ခုနဲ့ပြီးကြရက်တည်နေတဲ့အနေအထားမျိုးတော့ဖြစ်နေတယ
်။ဟုတ်ကဲ့ကျွန်တော်အဓိကဆွေးနွေးခြင်းနဲ့အကြောင်းအရာကတော့အခုသမရသစ်ကသူကိုယ်တိုင်ကလည်းပဲဥပဒေသမားကလာခဲ့တဲ့လူဖြစ်တယ်။ဆိုတော့တရားစီရင်လောကတော်လေးနာမည်ပြက်နေလို့ပြောရင်မှားမယ်မဟုတ်ပါဘူးဆရာတို့ပို့အစည်းဆုံးပေါ့အဲ့ဒီဟာကိုပြုပြင်နိုင်တဲ့အခွင့်အလမ်းဘလောက်ရှိမလဲသမနာသစ်အတင်နဲ့အဲ့ဒါကိုကျွန်တော်ကအဓိကဆွေးနွေးနေတာပါဆိုတော့တရားသူကြီးတွေအစိမ့်မြင့်ဆုံးပုဂ္ဂိုလ်တွေကိုအရေးယူဖို့ပါညာဆိုတာတော်လေးခဲရင်လေတို့ပေမဲ့အောက်ခြေလက်တွေ့ဖြစ်နေတဲ့နေရာမှာပြုပြင်ပြောင်းလဲရေးလုပ်နိုင်မယ်အလားအလာမရှိဘူးလားဆရာကြီး
ကျွန်တော်ထင်တာတော့ညှော်လင့်နေဗျဦးဝင်းမင်းကရှင်းနေတယောက်နဲ့သမနာဖြစ်လာတဲ့အနေအထားပေါ့နော်အဲ့ဒီအနေအထားမှာနောက်တစ်ခါတရားစီရင်ရလို့ကျွန်တော်တို့ပြုဝင်လင်းလင်းပြောရရင်ဒီအခုသုရသိလက်ထက်တိဆောက်တာပြီးတော့နှစ်နှစ်ကြာတဲ့အခါမှာပြည်တော်စုတရားလွတ်တော်ချုပ်ကလည်းပဲမဟာဗျူဟာစီမံချက်တွေဖော်ဆောင်ပြီးတော့သူတို့ဘက်ကလည်းပြည်ဝင်ပြောင်းလဲဖို့ကြိုးစားလာတယ်တွေ့ရတယ်။ဟိုမူလလိုဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားရုံးမျိုးမဟုတ်ပဲနဲ့အပြစ်ပေါ်ပေါက်လာတဲ့ပြည်သူလူရဲ့အဆိုးရွားအောက်မှာပေါ့နော်တရားစီရင်ရေးကိုသူတို့အတတ်နိုင်ဆုံးကြောင်းမယ်။နော်သူတို့နာမည်ပြက်ခဲ့တာတွေလည်းသူတို့အဖတ်ခဲ့မယ်။နော်အများကြီးကြိုးစားနေကြတော့ရှိတဲ့ချုပ်ရုံနဲ့ပါပါတယ်။ဒါပေမဲ့ခုနတရားဥပဒေထိန်းသိမ်းဆောက်ရှောက်တဲ့ရေးလို့ဒီလေရက်ကတော့ဒီအိုင်နဲ့တပည့်အချိန်နဲ့တပည့်ညီပေါ်ပေါက်တာတာမရှိဘူးသမရအနေနဲ့ကတော့ကျွန်တော်ထင်တယ်ဒီပြည်တော်စုရှိနေကြရုံကနေပြီးတော့လုပ်လိုက်တယ် UC ပြီးတော့ Union Coordinating Body ပေါ့နော်ဒီတရားမျှတမှုနဲ့ပေါင်းဆိုင်ရေးအခွဲပေါ်ပေါက်လာတဲ့အပေါ်မှာဌာနအသီးနဲ့စုဆောင်းတာတော့တကယ်လို့သာအဲ့ဒီအစီအစဉ်ကိုစစ်စစ်မှန်မှန်အကောင့်ထဲပေါ်နိုင်မယ်ဆိုရင်အဲ့ဒီ UCB အဖွဲ့ကြီးတစ်ခုလုံးဟာကျွန်တော်တို့ Congress ဘက်ကခေါ်တဲ့ဒီတရားစီရင်ကိုစောင့်ကြကြည့်ရှုတဲ့ထိန်းကွက်တဲ့အဖွဲ့ကြီးတစ်ခုဖြစ်လာလိမ့်မယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့အခြေအနေအများကြီးကောင်းလာမယ်လို့ကျွန်တော်ပြောလဲနေတယ်။ဟုတ
်ကဲ့။အဲ့ဒါဘယ်အချိန်လောက်လက်တွေ့အကောင့်တွေပေါ်လာမယ်လို့ယူဆလဲဆရာ
။ပြီးခဲ့တဲ့အပတ်ကျော်ကလာတဲ့မှာပဲကျွန်တော်တို့ National Justice Conference ပေါ့နော်။ Conference ကိုခေါ်ရအမျိုးသားကျွန်တော်တရားစီရင်ဆိုင်ရာ Conference တခုလုံးမှာအားလုံးပါတဲ့အစိုးရဘက်တခုကျွန်တော်တို့လုပ်ကြတယ်။ပြည်တော်စုရှင်းနေကြရုံပါတယ်။ပြည်တော်စုတရားလွတ်တော်ချုပ်ပါတယ်။နောက်တစ်ခါကျွန်တော်ဒီ Agriculture and Commerce တို့ထူထူချီးဌာနတို့ရေးလို့စတဲ့အသင်းနဲ့ပေါ့နော်။အဲ့ဒါကိုစုဆောင်ပြီးတော့ကျွန်တော်တို့အခုပေါ်ပေါက်လာတဲ့စီးပွားရေးလူမှုရေးအခြေခံအုပ်မြစ်တွေနဲ့လိုက်လျောညီကြတဲ့တရားစီရင်စနစ်တခုတရားမျှတမှုစီမံရေးတခုပေါ်ဆောင်မှုတွေဝိုင်းပြနေကြတာရှိတယ်။ဒါပထမအဆင့်ခြေလှမ်းကိုကျွန်တော်တို့ကြိုးစားမယ်ခြေလှမ်းဖြစ်တယ်။ ဟိုကျန်တာကတော့ကျွန်တော်တို့ကရှစ်ဆက်ပြီးတော့ကောင်းဆက်ပေါ်ရမယ်အဲ့လိုကြည့်တဲ့အခါမှာလည်းဓာတ်ပြည်မြင်တွေ့နေရတာတော့တရားရုံးချုပ်သူရှစ်ဒီချုပ်ရုံးတို့ကသိပ္ပံတပါပါနေပြီနဲ့ရဲတို့သူတွေဥချေဥပဒနာတို့ကတော့စိုက်တယ်လေပါဝင်ပူပေါင်းတာတော့ကျွန်တော်တို့မတွေ့ရတဲ့အတွက်အချင်းကတော့အထိုက်ပင်ကြာဦးမယ်လို့ကျွန်တော်တို့ထင်ရတယ
်ဗျဟုတ်ကဲ့အဲရဲတို့ထွေအုပ်တို့ကိုသမဏအနေနဲ့တိုက်ရိုက်အမိန်ထုတ်ပြီးတော့ညွန်ကြားကင်တွယ်နိုင်မဲ့အခြေအနေတော့မရှိသေးဘူးလားခင်ဗျာကြီးတော့
အမှန်တော့ဖွဲ့စည်းပုံကြာဦးတွေကဒီရဲတို့ထွေအုပ်တို့ကပြည်ထောင်စုဌာနအုပ်ပေါ့ဗျာ
ဒါပေါ့
တောင်ချေဖွဲ့စည်းပုံကြာဦးတွေရဆိုရင်ကျွန်တော်တို့ကပြည်ထောင်စုဌာနရဲ့ကာဝေးကြီးရဲ့နေဆက်လုပ်ကြွေးဝင်ကြီးတွေကိုကာဝေးကြီးချုပ်ကအမိစင်းတင်သွင်းရမှာအမိစင်းတင်သွင်းမယ်သမဏကဖွဲ့စည်းပုံကြာဦးတွေကတိုင်းပြည်နိုင်ငံတော်ရဲ့ထွတ်ထိပ်ပုဂ္ဂိုလ်ပဲဗျာအဲ့တော့ဒီဌာနတွေကိုလည်းအမိန့်ပေးခွင့်ရှိတယ်ဒါသိကြတယ်ကြအဲ့တော့ကျွန်တော်တို့ကတက်လာတဲ့သမရဟာဖွဲ့စည်းပုံဆရာ့ဘင်းမှာပါတဲ့ခွင့်ရည်တွေကိုသုံးပြီးတော့ဘလောက်တတိဂျတိအမျိုးအမြင်ရှိရှိနဲ့လုပ်နိုင်မယ်ဆိုတဲ့အချက်ပေါ်တည်တယ်လို့ကျွန်တော်ထင်တယ
်ဆရာတို့မျောလင့်ပါသလားအဲ့လို
ကျွန်တော်မျောလင့်တယ်ဗျာဘာဆိုတော့ဦးဝင်းညာရှင်းနေတယောက်ဖြစ်ခဲ့တယ်နော်သူကိုယ်တိုင်ထောင်နေအချိန်ကြီးကြတယ်တန်းစင်ဝင်းခံရတယ်ကျွန်တော်တို့ရှင်းနေတဲ့ဆိုရင်ဘားကောင်စေဦးတွေကြီးကအလွန်ဆိုးတဲ့စစ်ဘားကောင်စေဦးတွေပဲဗျာကျွန်တော်တို့ရှင်းနေတွေကိုဖိနှိပ်ချုပ်ချယ်မှုတွေနောက်1989ခုနှစ်မှာဒုတိယဆက်အာဏာရှင်တွေကနာဝတဆက်အာဏာရှင်လက်ထက်မှာအမျိုးနဲ့ကျွန်တော်တို့ရှိနေတွေကိုအပြည့်အရေးကြီးလို့ပြောဒီဘားကောင်တွေကိုဖွဲ့ရတာအဲ့ဒီဥရီကြီးရဲ့တန်ကိုသူလဲခံနေရတယ်အခုချိန်ဒီသမရဒီဥဝင်းမြင့်တို့ဒါဒေါခင်စန်းလိုင်းတို့နောက်ဘိုးချုပ်ကြီးပြင်းဦးဘယ်သူမှလည်းသင်ပြန်မရသေးဘူးကျွန်တော်တို့ကလည်းသင်ပြန်ရခဲ့တာအဲ့လိုတရားမျှတမှုပြင်းမဲ့တဲ့ဥရီကြီးကိုဖျက်သိမ်းမှုကသူပိုသိမယ်သမရဦးထင်ကျော်တဲ့သူကပိုနီးစက်တယ်အဲ့တော့တရားမျှရေးနဲ့ပတ်သက်တဲ့အပိုင်းတွေကသူကပိုနားလဲမယ်ပေါ့ဗျာကိုနားလေတော့ကျွန်တော်ကတော့တမားကြီးဝင်းမြင့်တဲ့ထက်မှာဟိုတီတီကြီးတီတီငင်ငင်နဲ့ဟိုရန်ညုံရံစာမလိုပါဘူးကျွန်တော်တို့ဘာမှဖြစ်ခဲ့တဲ့ဟာတွေကျွန်တော်တို့အကုန်လုံးမိနိုင်ပါတယ်အဲ့ဒီအပေါ်မှာတိုင်းပြည်ကောင်းကျိုးတွေပို့ပြီးတော့ထုတ်ဆောင်နိုင်မယ်လို့ကျွန်တော်ညွှန်လင်းပါတယ
်နောက်တစ်ခုကမြမကြီးမှာတချို့လက်သက်မပေါ်တဲ့အမှုတွေနောက်ကလက်မဲကြီးတွေပါဝင်ပတ်သက်နေတယ်လို့လူတွေပြောနေကြတဲ့အမှုတွေလည်းရှိပါတယ်အဲ့လိုအမှုမျိုးအတွက်ကဘယ်လိုအခြေအနေရှိလာနိုင်လဲစူပါအပြင်စူကိုနီလောက်ကြတဲ့အမှုမျိုးဆိုပါတော့ခင်ဗျာ
ဟုတ်ကဲ့လေကျွန်တော်တို့ကအဲ့ဓာတွေခြုံပြောမှာပါပဲအဲ့ဓာတွေမှာလည်းပဲကျွန်တော်တို့ကဓမဲကြီးရောလက်မျိုးမျိုးပေါ့ဗျာမြင်တွေ့နေဥက္ကဋ္ဌရေပုတ်တယ်ကျွန်တော်တို့ messenger စောင့်ကြည့်နေတယ်အဲ့တော့ဒီမှာပြောရလို့ရှိရင်အခုလက်ရှိမျက်မှောက်အခြေအနေမှာတော့တရားစီရင်ညှတာမှုကိုကျွန်တော်တို့ကျင့်သိကြပြီးမရနိုင်သေးပါဘူးဥပမာအဖြစ်ကျွန်တော်အခုလိုက်ပါဆောင်နေတဲ့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာဆိုလို့ရှိရင်ပြည်ရေးကြီးကတည်းလို့ဆိုရယ်သဗ္ဗရရဲ့ညွှန်ကြားချက်နဲ့နော်ဒီဒီရေးရရေးရတဲ့လို့လို့ဆိုရတဲ့နိုင်ငံတော်ပုံကံမှုတွေမှာဥတွေနဲ့ဖြောင်းဖြောင်းကြီးစန့်ကျင်တဲ့ကိစ္စတွေကိုတရားရုံးတွေကမျက်စိမိနေကြတာ။ဘာလို့ဒီရေးရတဲ့တွေလောက်ထတာဟုတ
်။ဒီရေးရတဲ့တွေလောက်မဲ့သမတရဲ့ညွန်ကြချက်နဲ့လို့ဆရာပြောရနော်
။ခင်ဗျာ
။သမတရဲ့ညွန်ကြချက်အရာပြည်ထရေးကတွေလို့လုပ်ရတယ်ဟုတ်တယ်ဟုတ
်။အရင်ဆိုးရပါခင်ဗျာ။အရင်သမတရဲ့အသိစိတ်လက်ထက်ကနေပြီးတော့ညွန်ကြချက်ရအကြမ်းဖက်မှုတို့နိုင်ငံတော်သစ္စာဖောက်ပြပုံကံမှုနဲ့တရားစွဲခံရတဲ့အမှုတွေမှာကျွန်တော်တို့လုံးဝတရားမျှတမှုမရပါဘူး။အဥပမာအပြင်ဥပဒေကတားမြစ်ထားတဲ့ရာဇဝတ်ကျင့်သုံးမှုတွေပုံမှန်160မြစ်ကျစရာရှိပါတယ်။ရဲခံထွက်ချက်ဟာတရားရုံးမှာတက်တည်ခံလုံးဝမဝင်ဘူး။ဒီတက်တည်ကိုတိုက်ဆိုင်စစ်ဆေးဖို့ကလည်းဒီလိုသုံးလို့မရဘူး။ဒါပေမဲ့အဲ့ဒီနိုင်ငံတော်သစ္စာဖောက်ပြပုံကံမှုတွေမှာတရားခံကိုရဲနဲ့စစ်ထောက်တန်းကြီးကဖိကျောထားတဲ့စာမျက်နှာတွေအမြောက်များစွာသောထွက်ချက်တွေတနည်းအားဖြင့်ရဲခံဖြောင်းချက်တွေကိုတရားရုံးမှာတက်တည်ခံပြန်တင်သွင်းပြီးတော့အဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တဲ့အခါမှာလည်းဘယ်တော့မှမအောင်မြင်နိုင်ဘဲနဲ့ဆက်ရှိနေတာအဖြစ်ဒါတရားဥပဒေစိုးမိုးမှုပိုင်းမှာအင်မတန်ရုပ်ဆိုးတဲ့အပိုင်းကြီးတစ်ခုဆက်လက်တည်ရှိနေသေးဖြစ်တယ်လို့ကျွန်တော်ပြောပါမှာပ
ါဟုတ်ကဲ့ရဲမှာပြတဲ့ဖြောင်းချက်ကတက်တကံမဝင်ဘူးဆိုတဲ့ကိစ္စမျိုးကိုတည်ဝင်လောလောဆယ်မှာကျင့်သုံးနေကြရတယ်ဆိုတော့ဥပဒေနဲ့ဖြောင်းချက်ကြီးဆန့်ကျင်နေတာပေါ့အဲ့ဒီဟာမျိုးတွေကြတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်တို့ဒါစစ်တပ်တို့ဘာလို့လဲဘယ်သူနဲ့မှညှိနှိုင်းရမလို့ပဲနဲ့သမ္မတအနေနဲ့အမိန့်ထုတ်ပြီးပြင်ထင်တဲ့အခြေအနေရှိလားဆရာ
ကျက်သမရကတော့တိုင်းပြည်ရဲ့သုတေသူကိုရအားလုံးကိုကျွန်တော်တို့ဘုံတုံးတုံးတဲ့နယ်မိသားစုရှိပါတယ်။တရားရုံးကြီးကသမရကနေပြီးတော့ဖွဲ့စည်းပုံဆောင်မှုတွေအားဖွင့်အနာကိုပုံပြီးတော့သူ့အကာအကွယ်ပေးနေဥရမင်းကြီးဆုံးချက်ပါဆိုတော့ဖြစ်နေ
။ဦးကျော်စံသားရဲ့မြမအရေး37ခုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လင်ပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့တက္ကသိုလ်တိုးမှဦးရဲ့ယုံကြည်ရာကိုနားဆင်ကြပါမယ်။မှန်မှုဖြူအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကျွန်မပြောပြခြင်းတဲ့အကြောင်းအရာကတော့တိုးတက်အောင်ပြုပြင်နေထိုင်ခြင်းဖြင့်ဘဝကိုအောင်မြင်နိုင်ပါတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ကျွန်မတို့ငယ်စဉ်ကတည်းကစလို့မိဘဆေးရအစထားလို့တွေးတော်မိကြီးဦးလေးပါကြီးအဆုံး
လမ်းကောင်းဤမှန်တွေတွင်တင်ညွှန်ပြဆုံးမခဲ့ကြပါတယ်။အရွယ်ရလာလို့လှုပ်ထဲရောက်ပြန်တော့လေလုပ်ငန်းဝင်ထဲမှာတင်ချညွှန်ပြပေးကြတဲ့ဆရာတွေလှုပ်ဖို့ကံပက်တွေအများကြီးရှိတာပေါ့။ဒါဟာကျမတို့မှာပတ်ဝန်းကျင်ကောင်းရှိခဲ့တယ်ရှိနေတယ်လို့ဆိုရမှာပါ။ဘေးကလူတွေဘလောက်ပဲကောင်းကောင်းဆုံးမလမ်းညွှန်ကောင်းကောင်းမိမိကိုမိမိကောင်းအောင်မနေရင်ဘလို့မှဘဝကောင်းမဖြစ်နိုင်တယ်လို့မိမိကိုကတိုးတက်အောင်မကြိုးစားရင်ဘလောက်ပဲဖေးမှတွန်းတင်ကူညီမဲ့သူရှိပါစေဘဝဟာတိုးတက်လာမှာမဟုတ်ပါဘူးဒါကြောင့်မိမိသားလျင်အလွန်အရေးကြီးပါတယ်ဒါကြောင့်လဲကျမတို့ရဲ့ဗုဒ္ဓမြတ်စွာဘုရားကအတ္တတမပဏိတိလို့ဟောကြားခဲ့ခြင်းပဲဖြစ်ပါတယ်မိမိကိုကိုကောင်းဖို့ဆိုရင်၅ဘာသီလဟာအခြေခံမှာ၅ဘာသီလထဲမှာတောင်းမူတာဝါရဝီရာမဏိတိတ်္ခာပုဟာအရေးကြီးဆုံးပဲလို့ကျွန်မထင်ပါတယ်မူတာလိညာပြောဆိုခြင်းလုပ်ဖြစ်ရင်ကြံတဲ့တိတ်္ခာပုတွေကိုကျူးလွန်ချို့ဖောက်ဖို့အလွန်လွယ်သွားပြီပေါ့မိမိကိုမိမိမညာပဲမညာပဲအမှန်ကိုမြင်မဲဆိုရင်တိုးတက်ဖို့ပထမအဆင့်အောင်မြင်သွားပါပြီ၅ပါးတီလာလုံပြီးဆိုရင်ကောင်းတာတွေဘာဆက်လုပ်ရအောင်မလဲဆိုတာအလိုလိုတည်လာမှာဖြစ်တယ်လို့ပဝင်ကျင်မှာဘာတွေကောင်းတာတွေလုပ်နိုင်သေးတယ်လဲဆိုတာသိမြင်လာမှာပါမိမိကိုယ်ကိုတိုးတက်ဖို့ဆိုရင်ဘာတွေလိုနေသေးတယ်လဲဆိုတာသိဖို့အရေးကြီးပါတယ်မိမိကိုအနည်းဆုံးဝေဖန်အကြံပြုနေတာတွေကိုနားထောင်ရပါမယ်ဝေဖန်မှုဆိုတဲ့နေရာမှာလဲတကယ်တိုးတက်ခြင်းရင်ကိုယ့်ရဲ့အားနည်းချက်တွေကိုလိုက်ရှာရတာပါကိုယ့်ရဲ့အားနည်းချက်တွေကိုတခါတလေကိုယ့်ဘာသာကိုမမြင်တတ်မမြင်နိုင်တဲ့အတွက်တခြားသူတွေရဲ့ပြောစကားဝေဖန်စကားအကြံဉာဏ်စကားတွေကိုနားထောင်ရပါတယ်ဒီကြထိရောက်တဲ့ဝေဖန်မှုများကိုထိုးနှက်မှုလို့ခံယူမဲ့အစားဒီအချက်တွေကတော့ငါတကယ်လိုနေတာလားဒါကိုပြုရင်လိုက်ရင်စ조사လိုက်ရင်ပိုကောင်းသွားမလားဆိုတာစမ်းစစ်ပါဘာလို့လဲဆိုတော့လူဆိုတာကိုယ့်ရဲ့အားနည်းချက်ကိုထောက်ပြရင်မကြိုက်ကြဘူးလေဒီနေရာမှာကျုံရင်ကျမရခဲ့မှုတဲ့အတွေ့အကြုံကောင်းသင်ခန်းစာကောင်းလေးကိုပြောပြချင်ပါတယ်ကျမကုမ္ပဏီမှာအလုပ်ဝင်လို့တော့ကျမတို့ရဲ့အထွေထွေမန်နေဂျာကကျမတို့ဌာနခွဲခေါင်းဆောင်တွေကိုအစည်းအဝေးမှာလူတယောက်မှာလိုအပ်တာတွေတိုးတက်ဖို့ရှိတာတွေပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုကြံတဲ့သူတွေကိုပြောခိုင်ပါတယ်အမှန်တမ်းပြောပါပါတယ်ဆက်ဆာချင်းကိုကသူများရဲ့အားနည်းချက်တွေကိုထောက်ပြရမှာအာနာပြီးပြောမထွက်ခဲ့တယ်လို့ကိုကိုပြောပြန်တော့လေရှက်တလို့လို့ညှနာဘယ်နာထားရမလဲထွက်ပြေးစင်စိတ်တွေပေါ်လာတာပါပဲဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအကြံဉာဏ်ပေးတဲ့အစည်းအဝေးကနေကျမအလုပ်အတွက်ကိုရောကျမရဲ့စိတ်နေသဘောထားတွေပြုမှုနေထိုင်မှုအစလိုအပ်ချက်အလုံးကိုတည်ခွင့်ရလိုက်တာပါတကယ်စူးစမ်းပြီးပြောင်းလဲလုပ်ကင်လိုက်တော့အောင်မြင်မှုတွေရလာတာပေါ့ဒါကြောင့်မလို့ဝေဖန်ချက်အလုံးကတော့ကို့အတွက်အသုံးဝင်ခြင်းမှဝင်လိမ့်မယ်သို့တော်လည်းအပြုသဘောဆောင်တဲ့ဝေဖန်ချက်တွေကိုအကြံဉာဏ်ပေးချက်တွေကိုခံယူပြီးတော့ပြုပြင်ပြောင်းလဲလှုပ်ဆောင်သွားရင်မိမိကိုယ်ကိုကောင်းအောင်နေနိုင်သွားမယ်မိမိဘဝကိုလည်းပိုပြီးတိုးတက်လာနိုင်မယ်ဆိုတာပြောကြရင်ညီကုန်းချုပ်ပါတယ်အားလုံးမင်္ဂလာပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပြီးတော့တက္ကသိုလ်တိုးမဦးရဲ့ယုံကြည်ရာကိုမန်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ACTNB လို့ခေါ်တဲ့လူမောင်ခိုကူးချင်းဆိုင်ရာအာဆီယံသဘောတူညီချက်နဲ့အာဆီယံလုပ်ငန်းအစီအစဉ်ကိုအကောင့်ထဲပေါ်ရေးကြိုးပမ်းမှုတွေကိုအာဆီယံအမေရိကန်တိုးတက်ရေးပူးပေါင်းဆောင်ရွက်မှု Progress အစီအစဉ်ကနေတဆင့်အမေရိကန်ဆိုရကဆက်ပြီးကူညီနေပါတယ်အာဆီယံတွင်းမှုအဖွဲ့အမျိုးသမီးနဲ့ကလေးအခွင့်အရေးမြှင့်တင်ကာကွယ်ရေးအာဆီယံကော်မရှင် ACWC တို့နဲ့ပူးပေါင်းပြီးဒေသဆိုင်ရာလမ်းညွှန်ချက်တွေလူမောင်ခိုကူးခံရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရေးလုပ်ငန်းရှင်တွေပေါ်ထုတ်ရေးဆွဲဖို့ပံ့ပိုးပေးနေပါတယ်။ဂျကာတာမှာလုပ်မဲ့16ကြိမ်မြောက် ACWC အစည်းအဝေးမတိုင်ခင် ACWC ကိုယ်စားလှယ်တွေအနေနဲ့လာမဲ့အစည်းအဝေးမှာအတည်ပြုဖို့အတွက်လမ်းညွှန်မှုကြမ်းကိုတတိယနဲ့နောက်ဆုံးအကြိမ်သုံးသပ်ဖို့ Progress နဲ့ Stanford တက္ကသိုလ် WSD Hunter Center ပူးပေါင်းပြီးအစီအစဉ်လုပ်ပေးပါတယ်။တခြားသက်ဆိုင်ရာအာဆီယံလုပ်ငန်းအဖွဲ့တွေစီကမှတ်ချက်နဲ့အကြံပြုချက်တွေကိုရယူဖို့နောက်ဆုံးမှုကြမ်းကိုဖြန့်ဝေပေးထားသလို အဲ့ဒီအဖွဲ့ရဲ့အကြံပြုချက်တွေကိုလည်းသဘောတူညီချက်နောက်ဆုံးမူကြမ်းထဲမှာပေါင်းဆက်ထည့်သွင်းသွားမှာပါ ACWC မှာအတည်ပြုပြီးရင်တော့ ACTIB မှာပါတဲ့ဂရီကဝတ်တွေကိုအကောင့်ထည့်ဖော်ဖို့ဒီလမ်းညွှန်ချက်တွေကနေအာဆီယံဘော့ဝင်နိုင်ငံတွေအတွက်ပုံချင်းကန်ဒီတခုရလာမှာဖြစ်ပါတယ်ဒါအပြင်လုပ်ငန်းကဏ္ဍ6ခုမှာနိုင်ငံအလိုက်ဒေသဆိုင်ရာနဲ့နိုင်ငံတကာဂရီကဝတ်တွေကိုထင်ရှားတဲ့ဒေသဆိုင်ရာကဏ္ဍစုံလမ်းညွှန်ချက်နဲ့လုပ်ငန်းစဉ်တွေကိုရလာမှာဖြစ်ပါတယ်အဲ့ဒီကဏ္ဍ6ခုကတော့လူကုန်ကူးခံရသူအတိတ်ပဲဖွင့်ဆိုချက်နဲ့ခွဲခြားသမှတ်ရေးလူကုန်ကူးခံရသူကာကွယ်ကူညီရေးလူကုန်ကူးမှုမျက်မြင်သိသူများအတွက်အထူးလှူဆောင်ချက်များလူကုန်ကူးခံရသူကလေးသငယ်များအတွက်အထူးထပ်ဖြည့်လှူဆောင်ချက်များကုစားချက်များရရှိရေးနေအိမ်ပြန်လည်ထူထောင်ပြီးပြန်လည်ဝင်ဆန့်ရေးတို့ဖြစ်ပါတယ်ဆိုးရွားလာပြီးတက်တန်းရင်လူသားကပ်ပေးဖြစ်တဲ့လူမောင်ကိုကူးမှုကနေအာရှပစိဖိတ်ဒေသလူထုကိုအကာအကွယ်ပေးရေးကူညီဖို့အာဆီယံအဖွဲ့နိုင်ငံတကာမိတ်ဖက်တွေနဲ့လက်တွဲလှူဆောင်ရတာကိုအမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်တို့ရချင်းတို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကခုမနေ့ဖက်လက်ရှိထုတ်လင်းပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသောနေ့နေ့မနေ့ခင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်မှာအခွန်တိုးကောက်သွားမယ်လို့တရုတ်ကဗုဒ္ဓဘူးနေမှာကြေညာခဲ့ပါတယ်။ဒါဟာတရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးကောက်ဖို့အတွက်အမေရိကန်ဘက်ကလှုပ်ဆောင်တဲ့အတိုင်းတရုတ်ဘက်ကလက်တုံ့ပြန်ခဲ့တာဖြစ်ပြီးပဲပဆက်လင်းရင်နဲ့ကာဆရာတွေအပောင်းဝင်အမေရိကန်သွင်းကုန်106မျိုးပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့ပြောတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နဲ့ကုန်သွယ်စစ်ပွဲဆင်နွှဲနေတာမဟုတ်ကြောင်းနဲ့ဒီစစ်ပွဲကအရင်နှစ်တွေကတည်းကရှုံးခဲ့တာဖြစ်ပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ500လောက်ရှုံးပေါ်ခဲ့တာမို့ဒါကိုဆက်ပြီးမဖြစ်စေဖို့လုပ်မှာဖြစ်ကြောင်း Twitter ကနေပြောပါတယ်။ American စီးပွားရေးဝန်ကြီး Wilbur Ross ကလည်းကုန်သွယ်စစ်ပွဲဖြစ်ဖို့အခြေအနေဖြစ်လာတာမဟုတ်ဘဲလက်ရှိကုန်သွယ်အခြေအနေကညှိနှိုင်းသဘောတူမှုရတဲ့အထိဖြစ်သွားနိုင်တယ်လို့ပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးလည်းဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ် Hong Coffee Anan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံကို April 17နေ့မှာရောက်ရှိမှာဖြစ်ပြီး Caucasus Bazaar ကဒုက္ခသည်စခန်းတွေကို April 12နေ့မှာတွားရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးယုံသတင်းအရင်းမြစ်တွေကိုကိုကာဘီ Dhaka Tribune သတင်းမှာဖော်ပြထားပါတယ်။မြန်မာသမ္မတအသစ်ဖြစ်တဲ့အရွေးချက်ခံရတဲ့ဦးဝင်းမြင့်ကိုစင်ကာပူသမ္မတဟာလီမာယက်ကော့ပ်နဲ့ဝန်ကြီးချုပ်လင်းစင်လွန်းတို့ကဂုဏ်ပြုကြိုဆိုကြောင်းစာလွှာတွေပေးပို့ခဲ့တယ်လို့စင်ကာပူနိုင်ငံခြားရေးဌာနကဗုဒ္ဓဘူးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ April 2ရက်နေ့တနင်္လာနေ့ကပေးပို့တဲ့စာလွှာမှာသမ္မတယက်ကော့ပ်ကစင်ကာပူနဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်ရင်းနှီးမြှုပ်နှံမှုငွေကြေးနဲ့ပညာရေးပင်ပြည်သူချင်းချင်းကြအပြန်လည်ဆက်သွယ်ရေးကောင်းမွန်တဲ့ဆက်ဆံရေးကရလာတဲ့အကျိုးကျေးဇူးတွေဖြစ်ကြောင်းပြောပါရစေ။ April 4ရက်ဗုဒ္ဓဖူးနေ့က UEFA Champions League Quarter Final ပထမအကြော Barcelona နဲ့ Roma တို့ပွဲမှာ Barcelona အသင်းက4ဂိုးတကိုးနဲ့အနိုင်ရခဲ့ပါရစေ။ Premier League အသင်း2သင်းဖြစ်တဲ့ Liverpool နဲ့ Manchester City တို့ပွဲမှာတော့ Liverpool အသင်းက3ဂိုးအပြန်နဲ့အနိုင်ရသွားပါရစေ
။ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9ဒိုမီတာ16 19နဲ့25ဒုကနေတန်လွှင့်ပေးမှာဖြစ်ပါတယ်။ VOO နားထောင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။ကဘာနှန်းကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်လို့ရပါခင်ဗျာ
This program has come to you from the Voice of America, Washington.